အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပြီးစစ်ရေးကူညီပုံမပေးဖို့ဂရိကဝတ်ပြုခဲ့ကြပါတယ်။ယူကရိန်းကအောင်မြင်နေတယ်လို့နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပိုလန်နိုင်ငံမှာသတင်းထောက်ထွေကိုပြောကြားခဲ့ပါတယ်။ရုရှားရဲ့စစ်ရေးရည်မှန်းချက်တောင်းကပြောတဲ့အခါရုရှားကကြာရှုံးနေပါတယ်။ယူကရိန်းကအောင်မြင်နေပါတယ်လို့အန်တိုနီဘလင်ကန်ကပြောသွားခဲ့တာပါ။ယူကရိန်းကတင်းကျော်တဲ့လက်နက်တွေနဲ့မှန်ကန်တဲ့ထောက်ခံမှုကိုသာရရှိရင်အောင်မြင်နိုင်တယ်လို့ဘလင်ကန်ကဆိုပါတယ်။ယူကရိန်းသမ္မတနဲ့သုံးနာရီကျော်တွေ့ဆုံခဲ့ရမှာခိမီလက်နက်တွေနဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုအကူအညီပေးဖို့အမေရိကန်ဝန်ကြီးတွေကကတိကဝတ်ပြုခဲ့ကြပါတယ်။အမေရိကန်ကနိုင်ငံခြားစစ်ရေးရန်ငွေဒေါ်လာတန်း913သန်းကိုယူကရိန်းနဲ့တခြားလက်တွဲပဲနိုင်ငံတွေကိုရုရှားကျူးကျော်စစ်ခုခံရေးအတွက်စစ်လက်ထက်ပစ္စည်းတွေဝယ်ဖို့ပေးသွားမှာဖြစ်ပြီးယူကရိန်းကအဲ့ဒီတဲကတန်း300ရရှိမှာဖြစ်ပါလေ။ဂျာမနီနိုင်ငံရမ်စတိန်လေတာအခြေစိုက်စခန်းမှာအမေရိကန်နဲ့မဟာမိတ်တွေရဲ့အစည်းအဝေးကိုအင်္ဂါနေ့ကျင်းပဖို့ရှိပြီးယူကရိန်းရဲ့ကာကွယ်ရေးဆိုင်ရာရေးရှည်လိုအပ်ချက်ကိုအမေရိကန်ကာကွယ်ဝန်ကြီးရိုက်အော့စတင်ကတင်ပြမှာဖြစ်ပါလေ။သူတို့နှစ်ယောက်ဟာယူကရိန်းကိုထပ်မံသွားရောက်ကြဖို့ရှိပါလေ။